မေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ထံဒေါ်လာသန်း200ကျော်ထောက်ပံ့ပေးသွားမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။သမ္မတထရမ့်ရဲ့ WHO ကနှုတ်ထွက်ရေးအစီအစဉ်ပြီးတဲ့နောက်လပိုင်းအတွင်းမှာပဲအခုလိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။အကြီးဆုံးအလူရှင်ဖြစ်နေကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးစီကိုကတိပေးထားတဲ့အတိုင်းထောက်ပံ့ပေးသွားမယ်လို့လည်းဆိုပါတယ်။ဒါက WHO အဖွဲ့ဝင်ဖြစ်လို့ဆောင်အောင်မဲ့ဗန်နာရေးတာဝန်ကိုဖြည့်ဆည်းပေးတာဖြစ်ပြီးတော့ကပ်ပီကိုတုတ်ပြန်ဖို့ကမ္ဘာ့အဖွဲ့အစည်းတစ်ချက်ဖြစ်တဲ့ WHO ရဲ့လိုအပ်ချက်တွေကိုထောက်ပံ့ပေးတာလည်းဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဘလင်ကန်ကအခုလိုပြောဆိုသွားပါတယ်။ကမ္ဘာ့စင်ကုန်မှုတွေကိုထုတ်ဖော်ပြောဆိုရမှာအမေရိကန်ပြည်ထောင်စုဟာမိဘအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဆိုပါတယ်။ဆက်လက်ပြီးတော့ဘလင်ကန်ကအမေရိကန်ပြည်ထောင်စုအနေနဲ့အစိုးရဆုံးနိုင်ငံတွေကိုကာကွယ်ဆေးဖြန့်ဖြူးပေးမဲ့နိုင်ငံတကာကာကွယ်ဆေးအဖွဲ့ COVAX ကိုအလူငွေအများပြားထောက်ပံ့ပေးသွားဖို့လည်းရှိတယ်လို့ပြောဆိုသွားပါတယ်။